Venezuela နိုင်ငံသမ္မတရွေးကောက်ပွဲမှာသမ္မတ Nicolas Maduro ကနောက်ထပ်သမ္မတတပ်တန်း6နှစ်အတွက်မမှန်ကန်တဲ့နှီးနဲ့အနိုင်ရခဲ့တယ်လို့ပြောပြီး American ပြည်ထောင်စုကစီးပွားရေးဆိုင်ရာတန်ခတ်မှုတွေကိုတနင်္လာနေ့ကချမှတ်လိုက်ပါတယ်။ကမ္ဘာမှာထိတ်တန့်ရေနံတင်ပို့တဲ့နိုင်ငံဖြစ်တဲ့ Venezuela နိုင်ငံကရေနံရောင်းဝယ်မှုဆိုင်ရာငွေကြေးအလွှဲအပြောင်းတွေကို American ကတားမြစ်တဲ့အမိန့်ကိုသမ္မတ Trump ကလက်မှတ်ရေးထိုးခဲ့ပါတယ်။ Nicolas Maduro ပြန်လည်ရွေးကောက်ခံရတာဟာအခြေခံဥပဒေနဲ့အညီလှုပ်ဆောင်ခြင်းနဲ့ဒီမိုကရေစီအစဉ်အလာတွေအပေါ်တိုက်ခိုက်မှုဖြစ်တယ်လို့အမေရိကန်နိုင်ငံသားရွေးဝင်ကြီး Mike Pompeo ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရွေးကောက်ပွဲမှာဒီမဲရလက်68ရာခိုင်နှုန်းနဲ့မတူလို့အနိုင်ရတယ်လို့တာဝန်ရှိသူတွေကပြောကြားခဲ့ပြီးတဲ့နောက်တမိုင်းဝင်စံချိန်နဲ့သူပြန်လည်အရေးခံရတာဖြစ်တယ်လို့သမ္မတမတူလို့ကပြောကြားခဲ့ပါတယ်။ဒါပေမဲ့နိုင်ငံမှာစီးပွားရေးနေရာမှုစားအသောက်စီးပွားမလုံလောက်မှုအကြမ်းဖက်မငြိမ်သက်မှုတွေလားနဲ့ရှိဖြစ်နေတဲ့အတွက်မဲဆန္ဒရှင်52ရာခိုင်နှုန်းကအမဲမပေးဘဲ